အမေရိကန်ရဲ့တိုက်ခိုက်မှုကြောင့်အီရန်စစ်ဘုတ်ချုပ်တူတောက်ချာနေကတည်ဆုံသွားတာကိုလက်တုပ်ပြန်ဖို့အီရန်ကဗေနီးယားတွေကိုတိုက်ခိုက်လာမယ်ဆိုတာဘယ်သူမှမသိနိုင်ပေမဲ့အီရန်ကအဲ့လိုလက်တုပ်ပြန်မှာမဟုတ်ဘူးလို့နိုင်ငံအနေငယ်ကယုံကြည်နေတာမျိုးတော့မရှိပါဘူးဒီအီရတ်စီးရီးယားလေဗနွန်နဲ့ယီမင်နိုင်ငံတွေကိုကြားခံထားပြီးပြဿနာတွေဖန်တီးလာနိုင်တယ်လို့အကြက်ကတည်းကသုံးသပ်ပါတယ်ဘိုချုပ်ကစင်ကိုတပ်ဖြတ်မဲ့ဒီအစီအစဉ်ကိုသူတို့ကိုကြိုတင်အသိပေးခဲ့တာမျိုးမရှိဘူးလို့အမေရိကန်မဟာမိတ်တချို့ကအပြစ်တင်ကြပြီးဆိုးရွားတဲ့အခြေအနေတွေဖြစ်လာရင်ကိုယ်တိုင်ကန့်တွယ်ဖြေရှင်းမဲ့ရေးပေါ်အစီအစဉ်တွေရေးဆွဲနေကြပါတယ်အီရန်ကိုအရန်ခက်ခဲမြန်မြန်စွာတိုက်ခိုက်လိမ့်မယ်ဆိုတာမျိုးကိုသမ္မတတော်နဲ့ထပ်ကသိပေးခဲ့ပြီးအကြွေအီရန်ကပြန်လည်တိုက်ခိုက်လာရင်အီရန်ရဲ့အဓိကကြားတဲ့ပြစ်မှတ်52ခုကိုတိုက်ခိုက်သွားဖို့ကိုလည်းပန်ဂွန်စစ်တမ်းများချုပ်ကိုညွှန်ကြားထားကြောင်းလည်းပြောပါတယ်။ဒီကမှာဗီဒီယိုတပ်ဖွဲ့ဝင်400ထားရှိထားပြီးဖြစ်ပေမဲ့ပင်လယ်ကွေ့ဒေသမှာနောက်ထပ်လုံခြုံရေးအင်အား1000တိုးချဖို့ဗီဒီယိုစစ်တပ်ကြီးကနေဝန်ကြီးချုပ်တို့တိုင်ပင်နေကြပါတယ်။ပြင်သစ်နဲ့ဗလန်နိုင်ငံတွေကလည်းအမေရိကန်ဤသူသူတို့နိုင်ငံသားတွေအီရန်ကထွက်ခွာဖို့တောင်းတတိပေးနေကြပါတယ်။